မြန်မာစစ်ကောင်းဆောင်ဟောင်းငင်းသားဗိုလ်ချုပ်မူတီတန်းရှေဟာကိုဗစ် -19 ရောဂါကူးစက်ခံရပြီးတော့စစ်ဆေးရုံတင်ထားတယ်လို့တာဝန်ရှိသူတဦးကိုကူးကားပြီးတော့ AP သတင်းတပုတ်မှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကနေပြီးတော့တိုက်ချောင်းတက်မတော်ဆေးရုံမှာဥတန်းရှေတက်ရောက်နေတာဖြစ်ပြီးသူနဲ့အတူဇနီးဖြစ်သူဒေါ်ချိုင်ချိုင်လည်းပါဝင်တယ်လို့အမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတဦးကကြားသာပရင်းနေမှာပြောပါတယ်။အသက်88နှစ်ရှိဖြစ်တဲ့ဥတန်းရွှေရဲ့ယောဂဘလောက်ထိပြင်းထန်နေဆိုတာမသိရပေမဲ့အခုအခါမှာတော့သူ့ရဲ့ကျန်းမာရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့အမည်မဖော်လိုတဲ့အစိုးရတာဝန်ရှိသူတဦးကပြောကြောင်းရိုက်တာသတင်းမှလည်းရေးထားပြီးတော့ဆေးရုံမှာနောက်ထပ်သတင်းနှစ်ပတ်လောက်ဆက်ပြီးနေရမယ်လို့ခန့်မှန်းရကြောင်းပြောပါတယ်။ဥတန်းရွှေနဲ့ဇနီးဒေါ်ချိုင်ချိုင်တို့နှစ်ယောက်လုံးကိုဆေးရုံက VIP အရေးကြီးပုဂ္ဂိုလ်ဆောင်မှကုသပေးနေပြီးတော့လုံခြုံရေးတင်းကျပ်ထားတယ်လို့လည်းအမည်မဖော်လိုတဲ့ဆေးရုံဝန်ထမ်းတယောက်ကပြောပါတယ်။COVID-19 တတိယလိုင်းအတွင်းမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတံအပြင်းထန်ရင်ဆိုင်နေရတာဖြစ်ပြီးတော့အကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာဆေးဝါးနှန်းတွေပါဝင်နေတာကြောင့်ကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျူဖျဲဖြစ်နေတာပါ။ဦးသန်းရွှေရ1992ကနေ2011ခုနှစ်အထိအုပ်ချုပ်ခဲ့တာဖြစ်ပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်အပါအဝင်တိုက်ခိုက်နိုင်ငံရေးသမားတွေကိုရဲရဲဆက်ဆက်ဖမ်းဆီးနှိမ်နှင်းခဲ့သလိုတိုင်းသာလက်နက်ကိုင်အဖွဲ့တွေဆန္ဒပြတက္ကသိုလ်ကျောင်းသားတွေနဲ့2000ရွှေဝါရောင်ဒေါ်လာရေးအတွင်းရဟန်းသံဃာတွေကိုပါပြစ်ခတ်နှိမ်နှင်းဖို့အမိန်ပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။